Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်မေလ6ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီဗီဒီယိုကလည်း Light to Meter 24 40နဲ့51 Light to Meter 190ပြည် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါ
Israeli ကြောင့်တိုက်ခိုက်မှုကြောင့် Rafah မြို့ထဲအိမ်တလုံးထိပ်ပန်ပြီးတော့လူ6ဦးသေဆုံးအတော်များများထိခိုက်ဒဏ်ရာရတယ်လို့ Palestine ကျမ်းမာရေးဌာနကပြောပါတယ်။ Israel နိုင်ငံတည်းကကာတာနိုင်ငံပိုင် Al Jazeera ရုပ်သံရုံးခန်းကို Israel ရဲ့တပ်ဖွဲ့ကတနုနေနေ့မှာဝေရောက်စီးနင်းခဲ့ပါတယ်။တရုတ်သမ္မတပြင်သစ်နိုင်ငံချစ်ကြီးခီးစင်တွင်ပြင်သစ်သမ္မတနဲ့ယူကရိန်းရေးကနေပြီးတော့ကုန်သွယ်ရေးကိစ္စရပ်ထိဆွေးနွေးဖို့ရှိနေပါတယ
်။ဒီလိုထိတ်တဲရောက်တဲ့နေ့ပြင်သမ္မတ Biden နဲ့သမ္မတ House Trump တို့ရဲ့ခီးသွွားပိတ်သွင်းမှုအကြောင်းတွေကိုလည်းကြည့်ရှုနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများအဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုနားလည်ကြောပြပါပါ။
အစ္စရေးရဲ့တနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုကြောင့် Rafah မြို့ထဲကအိမ်တလုံးထိမှန်ခဲ့တာမှာလူ6ဦးသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဂါဇာဒေသအထက်ကပါလက်စတိုင်းကြမ်းမာရေးဌာနကပြောပါတယ်။အစ္စရေးနဲ့ဂါဇာဒေသကြားက Kerem Shalom အရထက်ကိုတိုက်ခိုက်ခဲ့တာသူတို့လက်ချက်ဖြစ်ကြောင်း Hamas လက်အောက်ခံလက်နက်ကိုင်တပ်ဖွဲ့တစ်ခုကကြေညာလိုက်ပြီးနောက်ပိုင်းအတွင်းမှာပဲအစ္စရေးကအခုလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Reuters သတင်းတရမှာဖော်ပြထားပါတယ်။Kerem Shalom အရဟာဂါဇာဒေသထဲကိုလူသားချင်းစာနာမှုအကူအညီတွေပေးပို့ရအဓိကလမ်းကြောင်းလည်းဖြစ်ပါတယ်။ Hamas လက်အောက်ခံအဖွဲ့ကလည်း Israel စစ်ခံကိုပြင်မှတ်ထားပြီးတော့ Rocket ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့လည်းဘယ်ကနေပစ်ခတ်ခဲ့တာလဲဆိုတာကိုတော့မပြောပါဘူး။ Israel စစ်ဘက်ကလည်းတံပြန်တိုက်ခိုက်မှုလုပ်ခဲ့ကြောင်းအတည်ပြုပါတယ်။ Hamas တို့ရဲ့ဒုံးတွေကတက်လာတဲ့လမ်းကြောင်းဒုံးပစ်စင်တွေနဲ့ဘေးနားကစစ်ဘက်အဆောက်အုံတွေကိုပါဖျက်ဆီးခဲ့တယ်လို့ Israel တို့ကပြောပါတယ်။အစ္စရေးနိုင်ငံထဲကကာတာနိုင်ငံပိုင်အယ်ဂျာဇီရာရုပ်သံရုံးခန်းကိုအစ္စရေးရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာဝင်ရောက်စီးနင်းခဲ့ပါတယ်။သူ့နယ်မြေထက်ကအယ်ဂျာဇီရာရုပ်သံကိုပိတ်ပစ်ဖို့အစ္စရေးတာဝန်ရှိသူတွေဆုံးဖြတ်လိုက်ပြီးမှပဲအခုလိုဝင်ရောက်စီးနင်းတာလို့အစ္စရေးတာဝန်ရှိသူတွေနဲ့အယ်ဂျာဇီရာသတင်းရင်းမြစ်တွေကရိုက်တာသတင်းကိုပြောပါတယ်။ဂျေရုဆလင်မြို့အရှေ့ပိုင်းကဟိုတယ်တစ်ခုကရုံးခန်းမှာအတန်းလွင့်ဖို့တပ်ဆင်ထားတဲ့ကင်မရာနဲ့ PC ကင်မရာတွေကိုအရဲဝတ်အရာရှိတွေကဖြုတ်ချနေတာကို X ရုပ်လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရတယ်လို့အယ်ဂျာဇီရာနဲ့သတင်းရင်းမြစ်တခုကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားတာပါဂျေရုဆလင်မှာရှိတဲ့အယ်ဂျာဇီရာရုံးခန်းတွေကိုချက်ချင်းပိတ်ပစ်ဖို့ဆုံးဖြတ်လိုက်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကကြေညာချက်ထုတ်ပြန်ပြီးမှပဲအခုလိုဝင်ရောက်စီးနင်းခဲ့တာပါကာဇာဒေသမှာစစ်ပွဲဖြစ်နေတဲ့မြောက်ကာလာပလုံးအစ္စရေးမြေပေါ်မှာကာတာရုပ်တံကိုရက်ရှိနေတာဟာနိုင်ငံတော်လုံခြုံရေးကိုချိန်ရောက်ရာရောက်တဲ့အတွက်ပိတ်ပစ်ဖို့အစိုးရအဖွဲ့ကတင်ညီတညွတ်တဲ့အတည်ပြုခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ်ကေဘယ်ဆက်တလိုက်ဂျိုရူနဲ့အင်တာနက်ဝက်ဘ်ဆိုက်မှာပါပိတ်မယ်လို့လည်းပြောပါတယ်။အယ်ဂျာဇီရာသတင်းဌာနကတော့ဒီအပြုမူဟာလှုပ်ခွင့်ရင်းနဲ့သတင်းရပိုင်ခွင့်အခြေခံအခွင့်အရေးကိုချိုးဖောက်လိုက်တဲ့အရာစုံမှုဖြစ်တယ်လို့ပြောပါတယ်။ရုရှားနိုင်ငံရဲ့ကောင်းဆောင်အဖြစ်25နှစ်နေပါဦးဆောင်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်သားသမ္မတတက်တဲ့အတွက်အင်္ဂါနေ့မှာကြံသေစာကျင်းဆိုတော့မှာပါ1999ခုနှစ်ကယာယီသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်ကစပြီးတော့ရုရှားနိုင်ငံရေးမှာအာဏာကိုကျဉ်လက်စွာဆုပ်ကိုင်လာတဲ့သမ္မတပူတင်ဟာအတိုက်အခံနိုင်ငံရေးသမားတွေကိုနှိမ်နှင်းပြီးတော့တီချလွတ်လပ်တဲ့သတင်းထောက်တွေကိုနိုင်ငံတွေမနေနိုင်အောင်ဆောင်ရွက်ခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခတ်ရင်းနိုင်ငံတကာရဲ့ PR တွေနိုင်ငံစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တဲ့တန်ခတ်ပိတ်ဆို့မှုတွေဒါမှမဟုတ်ရုရှားတပ်သားအတော်များများတို့ရဲ့အသက်တွေပါဆုံးရှုံးနိုင်တဲ့ဆိုတဲ့ခံမှတ်ချက်တွေရှိနေခဲ့ပေမဲ့လို့သမ္မတပူတင်ရဲ့ဩစာလွှမ်းမိုးမှုကကြီးမားလာတဲ့အတွက်အခြားအရာရှိတွေကအထူးအတိုင်းလက်ပတ်ကျင်းနေခဲ့ရတာပါ။အဲ့ဒီလိုဩစာညောင်းနေရင်နောက်သမ္မတတက်တမ်းမှာပြည်ရင်းပြည်ပအရေးနဲ့ပတ်သက်လို့သူပါရီဆက်လုံးမလဲဆိုတာအတော်စိုးရင်ကြာကောင်းတယ်လို့လဲ Writers တင်းမှာရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်သုံးကလည်းလိင်တူဆုံးမဲ့သူ LGBTQ+ လူမှုအတိုင်းဝိုင်းရဲ့လှုပ်ရှားမှုတွေကိုရုရှားမှာပြည်ပင်တားမြစ်ခဲ့ပါတယ်။အနောက်တိုင်းရဲ့လွှမ်းမိုးမှုနဲ့ရင်ဆိုင်နေရတဲ့ရုရှားနိုင်ငံမှာလိင်တူဆုံးမဲ့သားဟာရုရှား Orthodox Christian ဘုရားကျောင်းကအတိမတ်ပြုတဲ့ရိုးရာစံတန်ဖိုးတွေနဲ့ဆန့်ကျင်တဲ့လုပ်ရပ်တွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားသယုံ၏တရားရှာတရားရုံးတွေကလည်းလိင်အင်ကာပြောင်းလဲမှုကိုတားမြစ်ပိတ်ပင်ထားပါတယ်။
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်သမ္မတရှီကျင်းပင်ဟာနိုင်ငံတော်ခီးစင်နဲ့ပြင်သစ်နိုင်ငံကိုတင်းငွေတွေကရောက်ရှိလာပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ယူကရိန်းအရေးကနေကုန်သွယ်ရေးကိစ္စရပ်တွေအထိဆွေးနွေးကြမယ်လို့လည်းခန့်မှန်းရပါတယ်။တရုတ်နဲ့ပြင်သစ်နိုင်ငံတို့ကြားတန်တမန်ဆက်ဆံရဲ့အနည်း60ပြည့်ထိမ့်မှန်းနဲ့ပြင်သစ်နိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီဟာဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။တာဟာ2019ခုနှစ်နောက်ပိုင်းတရုတ်သမ္မတရဲ့ပထမဆုံးဥရောပခီးစင်လည်းဖြစ်ပါတယ်။2023ခုနှစ်ဧပြီလကတရုတ်နိုင်ငံကိုပြင်သစ်သမ္မတကတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးအဲ့ဒီနောက်တရုတ်သမ္မတရှီကလည်းဥရောပရဲ့အဓိကအင်အားကြီးနိုင်ငံအဖြစ်နဲ့ပြင်သစ်နိုင်ငံကိုရွေးချယ်လည်ပတ်တာဖြစ်ပါတယ်။တီခီးစင်ဟာဥရောပသမ္မတအတွင်ပြင်သစ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုတရုတ်ကအတိအမှပြုလိုက်တဲ့လက္ခဏာလည်းဖြစ်ပြီးတော့နိုင်ငံဆက်ဆံရေးနှွေးထွေးမှုရှိတဲ့သဘောလည်းဆောင်ပါတယ်။တရုတ်သမ္မတနဲ့အတူဇနီးဖြစ်သူဖန်လီယန်လည်းလိုက်ပါလာပါတယ်သမ္မတရှီဟာဥရောပကော်မရှင်နာအကြီးအကဲဦးဆူလာဗန်ဒါလီယွန်အပါအဝင်အခြားတာဝန်ရှိသူတွေနဲ့လည်းဒီကနေ့တင်းလာနေမှာဆွေးနွေးမှာဖြစ်ပြီးတော့ညပိုင်းကျရင်တော့ပြည်နှစ်သမ္မတမက်ခရွန်ကတီခင်းတဲ့နိုင်ငံတော်ညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်မနေ့ဖြန်အင်္ဂါနေ့ကျရင်တော့သမ္မတရှင်ရဲ့ယင်းနည်းစွာစကားပြောဆိုနိုင်အောင်လို့လူချေတိတ်တဲ့ပယနီစတောင်းလန်းတွေစီကိုအလက်ပတ်ခေါ်သွားမှာဖြစ်ပါတယ်ဂျပန်နဲ့နီပေါ်နိုင်ငံပူးပေါင်းဆောင်နေတဲ့စီမံကိန်းတွေပြန်လည်စတင်နိုင်ရေးအတွက်ဂျပန်နိုင်ငံချိုင်းဝန်ကြီးယိုကိုကာမီကာဝါဟာနီပေါ်နိုင်ငံကိုတင်းငွေတွေကရောက်ရှိလာပါတယ်။အဲ့ဒီစီမံကိန်းတွေထဲမှာဂျပန်နိုင်ငံရဲ့အကူအညီနဲ့ဒေါ်လာ1ဘီလျံခွဲကုန်ကျမဲ့ရထားလမ်းဖောက်လုပ်ရေးလည်းပါဝင်ပါတယ်။ဒါဟာ9နှစ်တာကာလအတွင်းဂျပန်နိုင်ငံကအဆင့်မြင့်အရာရှိတဦးကတ်မန်ဒူမြို့ကိုပထမဆုံးရောက်ရှိလာတာလည်းဖြစ်ပါတယ်။နီပေါ်ဝန်ကြီးချုပ်ပူရှ်ပါကမဲလ်ဒါဟာနဲ့လည်းဂျပန်နိုင်ငံချိုင်းဝန်ကြီးတို့ကာမီကာဝါတွေ့ဆုံမှာဖြစ်ပါတယ်ရထားလမ်းစီမံကိန်းမှာ2020ခုနှစ်ကနှုတ်ထွက်သွားခဲ့တဲ့သီရိလင်္ကာနိုင်ငံကတော့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကကူညီကယ်ဆယ်ရေးအဖြစ်ချေထားပေးတဲ့ဒေါ်လာ 2.9 ဘီလျံကျွေးမီကိစ္စကိုပြန်လည်စီမံခန့်ခွဲနေပါတယ်ပဏာငွေအချက်အတန်းနဲ့နေပေါင်း90ကျော်ရင်ဆိုင်ခဲ့တဲ့သီရိလင်္ကာနိုင်ငံဟာ2022ခုနှစ်မှာတော့ပဏာရေးအရအဆိုးဝါးဆုံးအကြရိုက်ခဲ့တာပါတရုတ်ပြည်ရင်ဂျပန်နိုင်ငံဟာသီရိလင်္ကာကိုဒေါ်လာ 2.9 ဘီလျံအထိချေငွေချထားပေးတယ်လို့ပနာယေဝန်ကြီးဌာနရဲ့ကိင္ကနာတွေမှာဖော်ပြထားပါတယ်ဘရာဇီးနိုင်ငံတောင်ပိုင်းမှာမိုးတဲထန်ပြီးတော့ရေကြီးခဲ့တာမှာလူ85ယောက်ထက်မနည်းသေဆုံးပြီးတော့တရားကြော်ပျောက်ဆုံးနေတယ်လို့ဒေသတာဝန်ရှိသူတွေကမေလ9ရက်နေ့မှာပြောပါတယ်ရှာဖွေကယ်ဆယ်ရေးနဲ့ပြန်လည်နလန်ထူရေးလုပ်ငန်းတွေစီစဉ်နိုင်အောင်လို့သမ္မတလူဝီလူလာဒါဆီလ်ဗာနဲ့အစိုးရဝန်ကြီးတွေကနိုင်ငံတောင်ပိုင်းက Rio Grande do Sul ပြည်နယ်ကိုမေလ9ရက်နေ့မှာလာရောက်ခဲ့ပါတယ်တည်ဆုံးသူတွေထပ်တိုးလာနိုင်တယ်လို့လည်းဒေတာတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအာဖရိကတိုက်ထက်ကကင်ညာနိုင်ငံဖက်မှာလည်းသတင်းပတ်တွေနဲ့ချီမိုးတဲထန်ပြီးတော့ရေကြီးနေတာကြောင့်တည်ဆုံးသူက228ဦးထိရှိလာပြီလို့တာဝန်ရှိသူတွေကသတင်းကနေနေမှာပြောပါတယ်။အယ်နီညိုအပူလိုင်းကြောင့်အာဖရိကအရှေ့ပိုင်းနိုင်ငံတွေမှာပုံမှန်မဟုတ်ပဲအခုလိုမိုးတဲထန်စွာရွာသွန်းနေတာဖြစ်ပါတယ်။ကညာနိုင်ငံအနောက်ပိုင်းမှာတင်းငွေနဲ့မနဲ့အစောပိုင်းကညံတို့မြေရတက်ပြီးတော့အာဟီရိုမျိုးရဲစခန်းစာတင်ကြောင်းနဲ့ဆေးရုံတွေဈေးတွေရေမြုပ်ကုန်တယ်လို့လည်းရဲတို့ကပြောပါတ
ယ်ထိတဲ့အောင်သတင်းတွေကိုနန်းလောင်ကကြေညာပေးကြတာပါအခုနိုင်ငံတကာသတင်းစောင့်ပါတပုတ်ကိုတင်ပြချင်ပါတယ် Republican သမ္မတကိုစလေလောင်းဖြစ်လာဖို့ရှိနေတဲ့ Donald Trump ကဒူလာရွေးခံရရင်ပထမဦးဆုံးနေ့မှာပဲ Muslim အများစုရှိတဲ့နိုင်ငံကလူတွေအမေရိကန်ကိုလာရောက်ခွင့်ခီးသွားလာခွင့်ပိတ်ပြီမယ်လို့ပြောလိုက်ပါတယ်။ဒီလိုလာရောက်ခွင့်ပိတ်ပြီတာဟာသူသမ္မတတတန်းတွင်အငင်းပွားရတဲ့ကိစ္စတစ်ခုဖြစ်ခဲ့ပြီးသမ္မတ Joe Biden လက်ထက်မှာပယ်ဖျက်ခဲ့တာပါ။ Scott Stearns သတင်းပေးပို့ထားတာကိုကိုကြီးကြီးကတင်ပြမှာပါ
2016ခုနှစ်တုန်းက Donald Trump သမ္မတအဖြစ်ရွေးကောက်ခံရဖို့ကြိုးပမ်းနေချိန်မှာအမေရိကန်လူဝင်မှုကြီးကြပ်ရေးကိုပြင်ဆင်ပြီးအစ္စလာမစ်နိုင်ငံတွေကအကြမ်းဖက်သမားတွေကိုနိုင်ငံထဲမှာမထားဘူးလို့ကတိပေးခဲ့ပါတယ
် And we will keep radical Islamic terrorists the hell out of our country
ကျွန်တော်တို့ကအစွန်းရောက်အစ္စလာမ်အကြမ်းဖက်သမားတွေကိုနိုင်ငံထဲမှာလုံးဝမထားပါဘူး ျွန်တော်တို့မှာရွေးစရာမရှိပါဘူးတခြားရွေးစရာမရှိပါဘူ
းတမရဖြစ်လာတဲ့အချိန်မှာတော့မွတ်စလင်အများစုရှိတဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်ကိုလာခွင့်ထရန့်ကပိတ်ပင်ခဲ့ပါတယ်ဒါကိုတုံ့ပြန်တဲ့ဆန္ဒပြပွဲတွေ American Civil Liberty Union အဖွဲ့ကတရားစွဲဆိုမှုအပါအဝင်တရားစွဲဆိုမှုတွေဖြစ်ခဲ့ပါတယ်
If there are real threats
တကယ်လို့ချင်းချောက်မှုအမှန်တကယ်ရှိတယ်ဆိုရင်ဒီကိစ္စတခုချင်းစီအနေနဲ့စုံစမ်းတက်ပါတယ်နောက်ပြီးအဖွဲ့တစ်ခုသို့မဟုတ်ဘာသာရေးယုံကြည်မှုတစ်ခုကတခြားတစ်ခုထက်ပိုပြီးတော့အန္တရာယ်များတယ်လို့မြူဆတင်ပါဦ
းခီးသွားလာခွင့်ပိတ်ပင်တဲ့အပေါ်တရားစွဲဆိုမှုဟာဗဟိုတရားရုံးချုပ်အထိရောက်ခဲ့ပြီး conservative တရားသူကြီးအများစုကဒါကိုခွင့်ပြုခဲ့ပါတယ်ဒီပေါ် Trump ကအင်ဂျူရောနဲ့ online မှာအောင်ပွဲခံခဲ့ပါတယ်2020ခုနှစ်ရွေးကောက်ပွဲမှာ Joe Biden က Trump ရဲ့ခီးသွားလာခွင့်ပိတ်ပင်တာကိုစန့်ကျင်မဲဆွဲခဲ့ပါတယ်
You know you don't have to accept the president will promulgate
အမုန်းတရားတွေမူဆလင်တွေကိုဖယ်ထားဖို့နဲ့မူဆလင်တွေကိုဥတီတဲ့ခီးသွွားပိတ်ပင်မှုတွေကိုလုပ်နေတဲ့တမရတယောက်ကိုလက်ခံစရာမလိုပါဘူ
းသူတမရဖြစ်လာတော့အဲ့ဒီပိတ်ပင်တာကိုအဆုံးသတ်ခဲ့ပါတယ်အခုနောက်၄နှစ်အကြာမှာတော့အရှိအလေပိုင်းကအခြေအနေတွေကြောင့်နောက်ထပ်ခီးသွွားလာခွင့်ပိတ်ပင်မှုအချိန်ရောက်ပြီလို့ဒေါ်နယ်ထရန့်ကသူ့ဝစ်ကွန်ဆင်ပြည်နယ်ကထောက်ခံသူတွေကိုဒီတပတ်တွင်ပြောခဲ့ပါတယ
် We do not need a jihad in the United States
ကျွန်တော်တို့အမေရိကန်မှာဂျီဟတ်ကိုမလိုပါဘူးတချင်းကကြီးကျယ်တဲ့မျိုးကြီးတွေဟာအကြမ်းဖက်ဝါဒဇွဲတွေမွေးဖွားတဲ့နေရာမဖြစ်စေချင်ပါဘူးကျွန်တော်သမ္မတတပ်တန်းဆရာနဲ့ပထမဦးဆုံးနေ့မှာပဲအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်မှာဖြစ်ပြီးဒုက္ခသည်တွေကိုဝင်ခွင့်ပေးတာရပ်ဆိုင်းမဲ့အပြင်အရင်တုန်းကလုပ်ခဲ့သလိုအကြမ်းဖက်သမားတွေကိုကျွန်တော်တို့နိုင်ငံထဲမထားပါဘူး
ဘိုင်ဒန်အနေနဲ့လည်းရွှေပြောင်းအခြေချနေထိုင်သူတွေရဲ့အမေရိကန်နိုင်ငံပေါ်အကျိုးပြုတာတွေကိုထောက်ပြပြီးမဲဆွယ်စည်းရုံးနေပါတယ်။တခြားနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးအဲ့ဒီနိုင်ငံတွေဟာနိုင်ငံခြားသားကြောက်တာကြောင့်တိုးတက်မှုထိခိုက်ရတယ်လို့ဒီတစ်ပတ်အတွင်းမှာပဲအလှူရှင်တွေနဲ့တွေ့ဆုံပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေကြောင့်ကျွန်တော်တို့နိုင်ငံခိုင်မာလာခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပြီးဒီကိုလာခြင်းနဲ့လုံသားတွေအများကြီးရှိနေပြီးသူတို့ဟာအကျိုးပြုတာပါလို့ပြောသွားခဲ့ပါတယ်။အမေရိကန်မဲဆန္ဒရှင်တွေအတွက်လူဝင်မှုကြီးကြပ်ရေးကိစ္စဟာငွေကြေးဖောင်းပွားမှုကိစ္စနဲ့အတူထိတ်ဆုံးမှရှိနေတဲ့ကိစ္စပါလို့ဧပြီလအတွင်းကြောက်ယူခဲ့တဲ့ Harvest Cap Harris စစ်တမ်းကဖော်ပြထားပါရခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကြက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုစတင်ပါတော့မယ်ရခိုင်ပြည်နယ်တွင်လူမှုအသိုက်အဝန်းနှစ်ခုအကြာမုံချီးပြီးနောက်တစ်ကြိမ်လူမျိုးရေးပဋိပက္ခပုံစံဖြစ်လာမှာစိုးရင်ရတယ်လို့ရိုဟင်ဂျာရဲတက်ချွတ်လှုပ်ရှားသူတို့ကသတိပေးလိုက်ပါတယ်ရိုဟင်ဂျာတွေရဲ့ရခိုင်စစ်ရေးပဋိပက္ခအတွင်းနှစ်ဖက်လုံးကစစ်သားစုဆောင်းတာခံနေရပြီးအသက်အန္တရာယ်တွေနဲ့ပါရင်ဆိုင်နေရတယ်လို့ရိုဟင်ဂျာအရေးနိုင်ငံတကာမှဥဆောင်လှုပ်ရှားနေသူဗီဒိတ်အခြေစိုက် BROUK မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကဆိုပါတယ်မိုင်းဂျန်နိုင်ငံက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ
okay ကိုထွန်းခင်အခုလို VOA studio လာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ
်အခုလို့ကျွန်တော်ကိုဖိတဲ့အတွက်လည်းကျေးဇူးတင်ပါတယ
် okay အဲ့တော့ပထမဆုံးမေးချင်တာကကိုထွန်းခင်တို့ကနိုင်ငံတကာမှာဒီ Rohingya တွေလူခွင့်ရေးချိုးဖောက်ခံနေရတာပေါ့နော်ရခိုင်မြောက်ပိုင်းမှာ Rohingya တွေချိုးဖောက်ခံနေရတဲ့အချိန်နေနောက်တစ်ခါ Bangladesh မှာရှိတဲ့ Rohingya တိုင်းနဲ့ချီတဲ့ဒုက္ခသည်တွေအရေးကိုလည်းနိုင်ငံတကာမှာတင်ပြနေတော့အခုလက်ရှိ American ကိုလာတဲ့ကိစ္စကလည်းဒီ Rohingya တွေကိစ္စမှာဟိုလက်ရှိပေါ့နော်ရိုဟင်ဂျာတွေအစိုးဆုံးရင်ဆိုင်နေရတဲ့အခြေအနေကဗာလဲရှင်
ကျွန်တော်တို့အတိကဝါရှင်တန်ကိုလာခဲ့ကိစ္စကအခုလက်ရှိအခြေအနေမှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေက2019လို့ဆိုးဝါးတဲ့အခြေအနေတစ်ခုဖြစ်နေတယ်အဲ့ဒါကိုအမေရိကန်က နိုင်ငံက genocide ဆိုပြီးတော့လူမျိုးတို့တပ်ဖြတ်မှုအတင်းမဲ့ပြုထားတဲ့နိုင်ငံဖြစ်တော့အမေရိကန်ဆိုရအနေနဲ့ action တွေလုပ်ဖို့လိုတယ်အခုကတကယ်ကိုဆိုးရတဲ့အခြေအနေတစ်ခုမှာ2019တဲ့ပိုဆိုးမဲ့အနေအထားတစ်ခုကိုကျွန်တော်တို့မြင်တယ်အဲ့ဒါကိုအမေရိကန်ဆိုရတာဝန်ရှိပုဂ္ဂိုလ်တွေနဲ့ပြီးတော့ Congress ကလူတွေကိုကျွန်တော်တို့ကအဓိကဒီကိစ္စတွေကိုတင်ပြဖို့ရယ်နောက်တစ်ခုကျတော့ဒီမှာကျွန်တော်နဲ့အတူတူ Thomas Cantana အရင်တော့က UN Special Reporter ပေါ့နော်ကုလသမဂ္ဂကနေခန်းထားတဲ့UN Special Reporter Cantana နဲ့လာတဲ့ဆိုတာနောက်တစ်ခုကဒီကျွန်တော်တို့မြန်မာရိုဟင်ဂျာအဖွဲ့က Argentina မှာUniversal Jurisdiction လို့ခေါ်တဲ့အမှုတစ်ခုကိုကျွန်တော်တို့တင်ထားတယ်အဲ့ဒီအမှုကကျွန်တော်တို့တော်တော်လေးကိုအခြေအနေကောင်းလာနေပြီနိုင်ငံတကာ support လုပ်တယ်အဲ့ဒါကြောင့်အဲ့ဒီအမှုနဲ့ပတ်သက်လို့ဖြစ်နေတဲ့အခြေအနေ update ကိုပေါ့နော်တင်ပြဖို့လေးလာတယ်နောက်တစ်ခုကျတော့ကျွန်တော်တို့ရိုဟင်ဂျာတသန်းနေပါတော့ဘင်္ဂလားဒေ့ရှ်မှာရှိတယ်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ repatriation ကလည်းအခုထက်ထိမဖြစ်နိုင်သေးဘူးတစ်ဖက်မှာရခိုင်ပြည်နယ်မှာလည်းအခြေအနေကဆိုတော့အခုခုနှစ်နှစ်နေပါရှိနေပြီဒီနှစ်ထက်ထိသူတို့ရိုဟင်ဂျာတွေကနေရက်ကိုပြန်လို့မရသေးဘူး repatriation ကဖြစ်နိုင်မဲ့အနေအထားလေးဒီအတိုးအထိမှကျွန်တော်တို့မတွေ့ဘူးအဲ့ဒါကြောင့်ဒီ genocide survivor လို့ကျွန်တော်တို့ခေါ်တယ်လူမျိုးတို့တပ်ဖြတ်မှုကနေလုံမြောက်လာတဲ့ဒီကျွန်တော်တို့ရိုဟင်ဂျာတသန်းနီးပါးသောရိုဟင်ဂျာတွေကိုထောက်ပံ့မှုတွေအများကြီးလုပ်ဖို့လိုမယ်ပြီးတော့ခက်မှလူငယ်အများစုရှိတဲ့ဒီလူငယ်တွေကိုပညာရေးပိုင်းနဲ့မြင့်တင်ပေးဖို့လိုအပ်မယ်ဒီ issue တွေကိုကျွန်တော်တို့အနေနဲ့အမေရိကန်ဆိုရာကွန်ဂရက်စ်ကပုံကူတွေနဲ့တခြားရိုဟင်ဂျာနဲ့မြန်မာရေးနဲ့ပတ်သက်လို့စိတ်ဝင်စားတဲ့အရာရှိပုံကူတွေနဲ့ကျွန်တော်တို့တွေ့ပြီးတော့ဒီကိစ္စတွေဆွေးနွေးခဲ့ပါတယ်
အဲ့ညမှာဟိုပြီးခဲ့တဲ့သတင်းဘက်ကပေါ့နော်ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီရခိုင်မှာဖြစ်နေတဲ့ကိစ္စကိုသူတုံ့ပြန်ပြောဆိုတဲ့နေရာမှာတော့အဓိကလူမျိုးရေးပတိပခဖြစ်အောင်ဖန်တီးနေတာကဒီဟိုရခိုင်ပေါ့เนาะဒီသူပြောတာတော့ဒီ AA ပေါ့ရခိုင်တက်တော်နဲ့အဲသူတို့ခေါ်ဘင်္ဂါလီပေါ့လေဒါမှဒီရိုဟင်ဂျာတွေဂျာမာအချင်းချင်းဖြစ်တာပေါ့လေအထူးသဖြင့်ဆိုလို့ရှိရင်ဒီအခုရိုဟင်ဂျာတွေကိုဟိုဒီဖန်စီတာတွေတက်ဖြတ်တာတွေနောက်ပြီးရိုဟင်ဂျာရွာတွေကိုမီးရှို့တာတွေက AA ကပဲလောက်တာဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာရှိပါတယ်ဗိုလ်ချုပ်စော်မင်းထွန်းပြောသွားတဲ့ပေါ်ဘယ်လိုမြင်လဲရှင့
်ဒါကတော့ရှင်းရှင်းလင်းလင်းပါဒီစစ်တပ်ဆိုတာကနှစ်ပေါင်းများစွာ1960ဦးနေဝေးအာဏာသိမ်းခဲ့တဲ့ကရခိုင်နဲ့ရိုဟင်ဂျာဂျားထဲမှာမပြေလျောင် divide and rule ဆိုတဲ့ policy ကိုတုံးပြီးတော့ခွဲခြားဆက်ဆံပြီးတော့ကျွန်တော်တို့ရိုဟင်ဂျာတွေကိုရခိုင်ကိုတုံးပြီးတော့ရခိုင်တွေကိုအတုံးချပြီးတော့ရိုဟင်ဂျာတွေကိုလူခွေရှို့ဖတ်မှုတွေအများကြီးလုပ်ခဲ့တယ်စစ်တပ်လည်းလုပ်တယ်ရခိုင်တွေကိုတုံးပြီးတော့လည်းလုပ်တယ်2019မှာလည်းအထူးသဖြင့်ရခိုင်အစိုးရတရှိုးတွေကိုတုံးပြီးတော့ကျွန်တော်တို့ရွာတွေမီးရှို့ခဲ့တာတွေကျွန်တော်တို့တွေ့ရတယ်ဒီစစ်တပ်ကအကုန်လုပ်တာဘာဖြစ်လို့ဆိုတော့ကျွန်တော်အနေနဲ့ဒီမှာနောက်တစ်ခုရှင်းရှင်းလင်းလင်းပြောချင်တာကစစ်တပ်ကတော့ရခိုင်အစိုးရတွေကဒီပြဿနာကိုဖန်တီးအောင်လုပ်ပြီးတော့အကူကသူတို့ကရိုဟင်ဂျာနဲ့ရခိုင်ကြားထဲမှာပြဿနာတခုဖန်တီးနိုင်အောင်သူတို့ဖန်တီးတဲ့အနေအထားတခုမှာတော်တော်လေးကိုသူတို့ကအားကောင်းအောင်လုပ်တယ်စစ်တပ်ကနေအစားကြီးရကျွန်တော်ပြောချင်တာက conscription စစ်မှုတန်းခိုင်းတာ EE ကိုစန္ဒပြတာအဲ့ဒီနောက်ပိုင်းမှာအခုဆိုရင် AA ကလေရိုဟင်ဂျာတွေကိုအတင်းရမစစ်မှုတန်းတာမှာပါဝင်တယ်ဆိုပြီးတော့တက်ဖြတ်နေတာတွေပြီးတော့ရိုဟင်ဂျာရွာတွေကိုမီးရှို့တာတွေရိုဟင်ဂျာတွေကိုမဟုတ်မတရားဖမ်းဆီးတာတွေလုပ်နေတာကျွန်တော်တို့တွေ့ရတယ်။အဲဒါကြတော့နှစ်ဖက်စလုံးမှာခံနေရတယ်။ဒါပေမဲ့ဒီမှာကြတော့စစ်တပ်ကပြောတာဒီသူတို့ရဲ့ထုံးစံအတိုင်းပေါ့နော်။နေပေါင်းများစွာသူတို့ကခွဲကြပြီးတော့ရခိုင်နဲ့ရိုဟင်ဂျာတရားထဲမှာပြဿနာဖန်တီးအောင်လုပ်တာ။အဲဒါကိုတော့ကျွန်တော်တင်းနေပြောချင်တယ်
အဲ့တော့ဒီ AA ရခိုင်တက်တော်ဘက်ကတော့သူတို့ကသူတို့ရဲ့ထုတ်ပြန်ချက်တွေပေါ့နော်ပြောဆိုချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒီသူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိပါတယ်ဆိုတော့ဒီဆွဆွဲပြောဆိုချက်တွေနောက်အထူးသဖြင့်ကုလသမဂ္ဂကအစင်ခန်စာရင်းနဲ့ပတ်သက်ပြီးသူတို့တိုက်ရိုက်မဟုတ်မမှန်ပါဘူးဆိုပြီးတော့သူတို့ဘက်ကတိုက်ရိုက်တုံ့ပြန်ပြောဆိုတာတွေလည်းရှိတော့အဲ့တော့ဒီရိုဟင်ဂျာတွေအနေနဲ့ကA နဲ့ပတ်သက်ရင်ဆွဆွာလည်းပြောသွားတယ်လို့ပဲဒီသဘောထားမှန်ဖို့ပေါ့နော် တောင်းဆိုထားတယ်လို့ဒါပေမဲ့တစ်ဖက်မှာအခုလိုစစ်ကောင်စီပေါ့နော်စစ်ကောင်စီကိုတိုက်နေတဲ့မြန်မာစစ်တပ်ကိုတိုက်နေတဲ့ဒီရခိုင်တပ်တော်မှာရိုဟင်ဂျာတွေဘက်ကဟိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးပေါ့နော်အဲ့ဒါမျိုးอ่ะရောရှိလာရှင်ဘလို့အခြေအနေမျိုးရှိလဲရှင
်ဒီနေရာမှာကကျွန်တော်တို့ကိုအေးအနေနဲ့စစ်ထက်တဲ့တွင်းနာမှာမပါဝင်ဖို့ဆိုတဲ့နေရာမှာကျွန်တော်ဒီနာထောက်ပြဖို့လိုတာကတော်တော်လေးအရေးကြီးတယ်ကျွန်တော်စောစောကပြောပြီးပြီရိုဟင်ဂျာတွေဒီ2019ခုနှစ်မှာကြီးကြေသောလူမျိုးတို့တပ်ဖြတ်မှုကိုခံပြီးတော့တသန်းနီးပါးသောရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလိုက်ရတယ်ဒီနေ့ထက်တိပြတ်မလားသိဘူးနောက်ကြတော့ဟူရှောင်းသိန်းနီးပါးသောရိုဟင်ဂျာတွေရခိုင်ပြည်နယ်မှာရှိနေသည်သူတို့ကသွာလာကန့်သတ်မှုတွေစေခိုးတောင်ပန်းကန့်သတ်မှုတွေကြောင်းထက်ခွင်ကန့်သတ်မှုတွေလူမျိုးတို့တပ်ဖြတ်မှုကိုဇက်တိုက်လုပ်နေတော့ပဲဒီစစ်တပ်ကအဲ့လိုစစ်တပ်ကအတင်းအာဓမသွင်းခိုင်းပြီးတော့ချိန်ချောက်ပြီးတော့ဖန်စီမယ်တပ်ဖြတ်မယ်ချိန်ချောက်တော့ကျွန်တော်တို့ကကြားထဲမှာမရဘူးလीကျွန်တော်တို့ကကြားညက်နေတဲ့အနေအထားမှာရှိတယ်အဲ့ဒါကြောင့်ရိုဟင်ဂျာတွေကတော်တော်လေးကိုဒီစစ်တပ်ကအတင်းအာဓမလုပ်တော့ကျွန်တော်တို့ရိုဟင်ဂျာဘက်ကနေလေသူတို့စဉ်းစားဖို့လိုမယ်အဲ့မှာဘူတိရောင်မှာမင်းရှိုးတဲ့ကိစ္စကိုကျွန်တော်တို့တီထာတဲ့လောကဒါကစစ်တပ်ကမိရှုတယ်ရိုဟင်ဂျာတွေကိုစစ်တပ်ကနေစစ်မှုတန်းခိုင်းတဲ့ရိုဟင်ဂျာတွေကိုခေါ်သွားတယ်အဲ့လိုတော့ကျွန်တော်တို့ကြားတယ်ဒါပေမဲ့တတိရိုဟင်ဂျာတွေမိရှုတယ်ဆိုတဲ့ဟာတော့လောကမဟုတ်ဘူးခင်ဗျဒါကစစ်တပ်ကကျွန်တော်စောစောကတည်းကပြောသလိုမရရအောင်ကိုရိုဟင်ဂျာတွေကိုအမုန်းတရဖြစ်အောင်ရခိုင်လူမျိုးစုကနေရိုဟင်ဂျာကိုပို့ပြီးမုန်းသွားအောင်စစ်တပ်ကရိုဟင်ဂျာကလည်းရခိုင်ကိုမိုးအောင်ဖန်တီးတဲ့ပြဿနာတစ်ခုကိုကျွန်တော်တို့နားလည်ဖို့တော့အရေးကြီးတယ်။ဘာဖြစ်လို့ဆိုတော့အမစစ်မှုထမ်းပြီးတော့လုပ်ပြီးတော့ဆန္ဒပြပွဲတွေလုပ်ခိုင်းတယ်။ရိုဟင်ဂျာတွေကတနေရာကနေတနေရာတော့သွားလို့မရဘူး။ check point တွေနဲ့အမတို့သိရတိုင်းပဲရခိုင်ပြည်နယ်မှာပေါ့နော်။အဲ့လိုထောင်နှပေါင်းများစွာသောရိုဟင်ဂျာ၊ရာပေါင်းများစွာသောရိုဟင်ဂျာတွေက4 500 600ရှိမှတင်တယ်ကျွန်တော်တို့ကြားတာ။အဲ့လိုရိုဟင်ဂျာတွေကဘလို့ဆန္ဒပြနိုင်မလဲ။ပြီးတော့ကျွန်တော်တို့ကစစ်တွေ့ပါဆိုရင်ကျွန်တော်တို့ကြားတာကဇန်ဒါပြဖို့ပလာကတ်တွေကိုပါဒီစစ်တပ်ကနေတည်တည်ရှာရှာစီစဉ်ပြီးတော့ယူလာတယ်ပြီးတော့အတရားမှလုပ်တယ်ချိန်ချောက်တယ်ဒီနေရာမှာရိုဟင်ဂျာတွေကဘေးဘက်မှာသွားနေမလဲ
အဲ့တော့အခုလိုရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားမှာပဋိပက္ခဖြစ်အောင်ဖန်တီးနေတဲ့ဒီအခြေအနေကိုကျော်လွှားနိုင်ဖို့ဆိုရင်ဦးထွန်းခင်ဘယ်လိုအကြံပေးချင်လဲရှင
်ရိုဟင်ဂျာနဲ့ရခိုင်ပြည်နယ်ပေါင်းများစွာရခိုင်ပြည်နယ်မှာကျွန်တော်တို့နေလာတဲ့ရခိုင်ရိုဟင်ဂျာတခြားလူနေစုအားလုံးပေါ့နော်ရခိုင်ရိုဟင်ဂျာကမန်မျိုးတပ်ခမိကျွန်တော်တို့ diverse group ပေါ့ကျွန်တော်တို့လူလားစီဒီရိုဟင်ဂျာတွေဒီအေဂျက်ငိမ့်ချန်းစွာအထူးရှိတဲ့နေထိုင်ရေးကိုလူလားတဲ့ peaceful coexistence ဒီနေရာမှာရခိုင်တက်တော့အေးအနေနဲ့တခြားလူနေစုအားလုံးနဲ့တိုင်းမင်ပြီးတော့ဆွေးနွေးဖို့လိုမယ်စကားပြောဖို့လိုမယ်အဲ့ဒါမှာပို့ပြီးဒီကျွန်တော်တို့လိုလားနေတဲ့ဒီစစ်တပ်ကိုရခိုင်ပြည်ကနေအဖြတ်ရှင်မုံကြီးဆိုတဲ့တိုက်ပွဲကပို့ပြီးကောင်းပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီနေရာမှာတခါအေအေကအာနာအားရှိတယ်ဆိုပြီးတော့ရိုဟင်ဂျာတွေကိုဘင်္ဂလီသုံးတာတို့ရိုဟင်ဂျာယွာတွေကိုမီးရှို့နေတာတွေကျွန်တော်တို့ကြားတယ်ဒါတွေကိုရပ်တန့်ပြီးတော့ရိုဟင်ဂျာတွေမူလနေရာကိုပြန်ခေါ်လာဖို့အရေးကြီးမယ်နောက်တစ်ခုကျတော့ကျွန်တော်တို့ရိုဟင်ဂျာတွေဒီရခိုင်ပြည်နယ်မှာကျွန်တော်တို့ identity ဆိုတဲ့ရိုဟင်ဂျာ identity ကျွန်တော်တို့မှာရှိတယ်ကျွန်တော်တို့ identity ကိုရခိုင်အေအနေနဲ့သတ်မှတ်လို့မရဘူးကျွန်တော်တို့ identity ကိုကျွန်တော်တို့ပဲသတ်မှတ်တာဖြစ်တယ်အဲ့ဒါကြောင့်ဘင်္ဂလီလိုသုံးတဲ့ဟာတွေဒီအမုန်းတရားကိုပြောင်းပွားစေတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့လူမျိုးစုအလုံးတိုင်ပင်ဆွေးနွေးပြီးတော့စကားပြောဖို့လိုပဲအဲ့ဒါကြောင့်မှကျွန်တော်တို့ငိမ့်ချဲရေးကိုလိုလားနေတဲ့လူလန့်ဖို့ကိုလိုလားတဲ့ငိမ့်ချဲရခိုင်ပြည်နယ်မှာကျွန်တော်တို့အလုံးကျွန်တော်တို့ငိမ့်ချဲဆိုတာအတူချိန်တွင်းနေတိုင်းမဲ့နိုင်မယ်လို့ကျွန်တော်ထင်တယ်
ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကအခုလိုမျိုးမတို့မေးတဲ့မျိုးကိုဖြေဆူပေးရတဲ့အတွက်ကျေးဇူးတင်ပါတယ
်မိုင်းကျင်တဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာလျှက်စစ်မီးပြက်လို့ညည်းတံတွေပို့ပြီးကြလာပါတယ်။လောင်စာဆီဈေးနှုန်းတွေလည်းပိုတက်လာတာတွေ့ရပါတယ်။ တရုတ်ထိုင်အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေကလည်းရပ်တန့်တလောက်နှီးပါဖြစ်နေတဲ့အတွက်ကုန်သွယ်ရေးကြဆင်းကစီးပွားရေးကိုတိတိတတ်တတ်ထိခိုက်နေချိန်ဖြစ်ပါတယ်ဒီလိုချိန်မှာစစ်မှုထားဥပဒေကြောင့်မြန်မာစီးပွားရေးကဏ္ဍမှာလှုပ်သားရှားပါးမှုနဲ့ထပ်မံကြုံတွေ့နေရတဲ့အကြောင်းကိုဆောင်းပါးရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီမြမစီးပွားရေးကိုနူရဝဲဆွဲစေတဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအေဘီလာကုန်ပိုင်းမှာလျှက်စစ်မီးပြတ်ချိန်တွေပိုများလာကမီးလာချိန်ပိုနည်းလာတဲ့အကြောင်းတွေကိုဆိုရှယ်မီဒီယာတွေမှာအတော်လေးတွေ့ရပါတယ်နွေရာသီကလည်းဖြစ်ပြန်အယ်နီညိုကျိုးတက်ရောက်မှုကြောင့်အရင်နှစ်တွေတက်ပိုးပူ6မကွေးနဲ့ရေနံကျောင်းမြို့တွေဟာကမ္ဘာအပူဆုံးမြို့တွေထဲမှာပါဝင်နေတယ်ဆိုတဲ့ရေးသားချက်တွေကိုလည်းဆိုရှယ်မီဒီယာတွေမှာတွေ့ရပါတယ်။တစ်ချိန်တည်းမှာလောင်စာဆီဈေးနှုန်းတွေကလည်းမြင့်တက်နေပါတယ်။ Dassi 92 တလီတာ2845ကျပ်၊ Dassi 95တလီတာ2960ကျပ်၊ဒီဇယ်တလီတာ2410ကျပ်ပရီမီယံဒီဇယ်တလီတာ2460ကျပ်လို့ AB 30ရဲ့နေ ARD သတင်းဌာနရဲ့ကုန်စည်နှုန်းသတင်းမှဖော်ပြထားတာတွေ့ရပါတယ်။အလားတူပါပဲဆေးတွေဈေးတက်တာ၊ရှာရခက်တာ၊လူကျင်တဲ့ဆေးဝယ်မရတဲ့သတင်းတွေလည်းတွေ့နေရပါတယ်။စစ်ကောင်စီရဲ့တွင်းကုန်ကန့်သတ်ထိန်ချုပ်မှုတွေအပြောင်းလဲများတဲ့မတည်ငြိမ်တဲ့တွင်းကုန်မူဝါဒတွေတိုက်ပွဲတွေကြောင့်တရုတ်ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေရပ်တန့်သလောက်နှီးပါဖြစ်သွားရတာတွေဟာကုန်စည်စီးဆင်းမှုကိုထိခိုက်စေခဲ့ပြီးကုန်သွယ်ရေးကိုလည်းကျဆင်းစေခဲ့တာတွေ့ရပါတယ်။2023-2024ဘန်ဒါနှစ်မှာပို့ကုန်သွင်းပုံကုန်သွယ်ရေးပမာဏဟာအမေရိကန်ဒေါ်လာ 28.8 ဘီလီယံကျော်ရှိတယ်။ဒါဟာပြီးခဲ့တဲ့ဘန်ဒါနှစ်နဲ့နှိုင်းယှဉ်ရင်ပြည်ပကုန်သွယ်မှုတန်ဖိုး17ရာခိုင်နှုန်းကျဆင်းသွားတာဖြစ်တယ်လို့စစ်ကောင်စီလက်အောက်ခံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့အချက်လက်တွေကိုကိုးကားပြီးမြန်မာနောင်ကဖော်ပြထားပါတယ်။လက်တလော့တိုက်ပွဲတွေကြောင့်ရပ်ဆိုင်းနေတဲ့ထိုင်းမြန်မာနယ်စပ်မြောက်ရီကုန်သွယ်ရေးလမ်းကြောင်းကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ40ဘီလီယံထိရှိခဲ့တယ်လို့ Nikkei Asia ကဖော်ပြထားတာတွေ့ရပါတယ်။ဒီအချက်လက်တွေကိုကြည့်ရင်မြန်မာစီးပွားရေးအနေအထားကိုမှန်းဆကြည့်လို့ရနိုင်မယ်ထင်ပါတယ်။ Border Trade လို့ခေါ်တဲ့နယ်စပ်ကုန်သွယ်ရေးရပ်တန့်သွားတော့လေယာထွက်ကုန်တွေဖြစ်တဲ့ဆန်ပယ်ပြောင်းစတာတွေတင်ပို့ဖို့အခက်အခဲဖြစ်သွားတယ်။ဒီလိုအချိန်မှာအခက်အခဲတွေ့နေတဲ့ border trade အစား normal trade လို့ခေါ်တဲ့ပင်လယ်ရေကြောင်းလမ်းကကုန်သွယ်တဲ့လမ်းကြောင်းကိုပိုအသုံးပြုပြီးကုန်သွယ်နိုင်တဲ့အခွင့်အလမ်းတော့ရှိပါတယ်။ဒါပေမဲ့ normal trade လုပ်ရတာကပါမစ်ကိစ္စ၊စာရွက်စာတမ်းကိစ္စတွေရှိတော့အဆင့်တွေပိုများတယ်လို့ဈေးရည်လည်းပိုကုန်အချိန်လည်းပိုပေးရတယ်။ဒါအပြင်ပို့ကုန်သွင်းကုန်ကန့်တတ်တဲ့မူဝါဒတွေကလည်းမကြာခဏပြောင်းတော့လုပ်ရတာပိုခက်တယ်လို့လုပ်ငန်းရှင်တူကသူ့အတွေ့အကြုံကိုပြောပါတယ်။စစ်ကောင်စီက2024ဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေရဲ့စီးပွားရေးကဏ္ဍအပေါ်ကြိုးတက်ရောက်မှုဟာလည်းတဖြည်းဖြည်းသိသာထင်ရှားလို့လာနေပါပြီ။မြမလေယာလုံငန်းမှာလေယာလုံသားရှားပါလာတဲ့အကြောင်းကို AB 24ရက်နေ့က VOE ရဲ့မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ခဲ့ပါတယ်။အဲ့ဒီလိုတင်ဆက်ရမှာငကိုကလေးကမြမလေယာကဏ္ဍမှာလုံသားရှားပါမှုနဲ့ကြုံတွေ့နေရကစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအကောင့်ထဲပေါ်မှုကြောင့်လေယာလုံသားရှားပါမှုအခြေအနေဟာပိုဆိုးလာတယ်။ကြေးလက်တွေမှာလုံနိုင်ကြိုင်နိုင်အရွယ်ကောင်းတွေဟာစစ်မှုထမ်းဥပဒေကိုရှောင်နိုင်ဖို့ပြည်ပနိုင်ငံတွေကိုရရနီးနဲ့ထွက်ခွာကြတယ်။ထိုင်းနိုင်ငံကိုထွက်ခွာသူဟာအများစုဖြစ်တယ်။ဒါကြောင့်ကမ္ဘာမှာဆန်တင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံဟာဆန်စပါးစိုက်ပျိုးထုတ်လုပ်မှုတွေဈေးပေါ်ပေါ်နဲ့မြန်မာလုံသားထုအင်အားကိုအသုံးချနိုင်တာကြောင့်ထိုင်းနိုင်ငံစီးပွားတိုးတက်ရေးကိုများစွာအထောက်အကူဖြစ်စေတယ်။မြမလေယာကန္တာကတော့မီယိုဖလာအသုံးပြုတဲ့ကျွဲနွားတွေရှားပါနေချိန်မှာလောင်စာဆီဈေးနှုန်းတွေကလည်းခေါင်ခိုက်နေတာမူစက်တွေကိုလည်းမသုံးနိုင်လက်မှုလေယာလည်းမဟုတ်စက်မှုလေယာလည်းမကျနဲ့မြမလေယာကန္တာအကြဆင်းရကနေတိမ်ငေါသွားမှစိုးရင်ရတယ်လို့ VOA ရဲ့မြေကြီးဩဇာအစီအစဉ်မှာတင်ဆက်သွားတာတွေ့ရပါတယ်AB 30ရက်နေ့ ARD သတင်းဌာနရဲ့လှုပ်သားရှားပါမှုပြဿနာစတင်ရင်ဆိုင်လာရပြီဆိုတဲ့ရုတ်တံသတင်းမှလည်း ကုမ္ပဏီတွေဆက်ယုံအလုပ်ယုံတွေကုန်တိုက်လက်ဖက်ရည်ဆိုင်စားတောက်ဆိုင်ဟိုတယ်ခီးသွားလုပ်ငန်းတွေနဲ့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာအလုပ်သမားရဂိုင်နှုံးဟာထက်ဝက်ရော့ကျသွားတယ်လို့အလုပ်ရှင်တွေနဲ့အလုပ်သမားအရေးဆောင်ရွက်သူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့
စီဝါရေးဘောစစ်မှုတန်းဥပဒေရဲ့ရိုက်ခတ်မှုကိုရန်ကုန်မြို့ကလုပ်ငန်းရှင်တအူကအခုလိုပြောပါတယ်ပြောရရင်ဗျာစကားစာလူလူဆန္ဒကိုကြောခိုင်းနော်ဦးတီကျဲမဲ့တင်ယာဆိုင်မူဝါဒတွေကျင့်သုံးနေတော့တိုင်းပြည်ကကတောင်းကနေမတီမငြိမ်ဖြစ်နေတာမြင်တဲ့အတိုင်းပဲလေဒီလိုကတောင်းကနေမတီမငြိမ်ဖြစ်နေတဲ့အခြေအနေမျိုးမှာနော်ဦးစီဝါရေးမူဝါဒကလည်းဗျာခိုင်ခံမာမာမရှိတော့ ဖြစ်လာတဲ့ပြဿနာတွေကိုစီးမီးလို့တုံးပြီးအခုတမျိုးတို့ကြတမျိုးလို့တော့ဟိုတိုင်းပြည်စီဝါရေးအခြေအနေကိုကြိုပြီးတော့ခံမနိုင်ဘူးဆိုတာတလားနာလားတောင်းလို့ဖို့မလွယ်တော့ဘူးဒီလိုကြိုပြီးမခန့်နိုင်နိုင်တဲ့အခြေအနေမျိုးမှာဘယ်စီဝါရေးသမားကမှသူတို့လုပ်ငန်းကိုတိုးချဲ့ဖို့စဉ်းစားမှာမဟုတ်ဘူးရှိတဲ့လုပ်ငန်းကိုတောင်းလျှော့ဖို့ပဲစဉ်းစားမှာဒါကတိုင်းပြည်မှာလက်တွေ့ဖြစ်နေတာ
เนาะဒီအခြေအနေကိုကြီးလိုက်ရင်တိုင်းပြည်စီးပွားရေးပုံမှန်လေပတ်ဖို့တော့အတော်ကြီးကိုခက်သွားပြီဒီကြားတဲ့စစ်မှုတန်းဥပဒေကြောင့်ဟိုလူငယ်ပညာတတ်အင်အားစုပါเนาะနေစဉ်စုစုဆုံးရှုံးပြီးတော့တိုင်းပြည်အခြေအနေအရဗျာလူရွာဝဲဆဲလို့ပဲပြောရတော့ပါပဲစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကတော့ အပီသာရာဝါပြောရေးဆိုသည်မှာတည်ငြိမ်အေးချမ်းမှုရှိပြီးပြည်သူပြည်သားများအားလုံးတရားဥပဒေစိုးမိုးမှုအောက်တွင်အေးချမ်းသာယာစွာဖြင့်နေထိုင်နိုင်ခြင်းပညာသင်ကြားနိုင်ခြင်းအလုပ်အကိုင်များလုပ်ကိုင်ဆောင်ရွက်နိုင်ခြင်းပင်ဖြစ်ကြောင်းစာရေးရိတ်ခါပေါ်များ၏အနေဖြင့်နိုင်ငံတော်တွင်လူတအူးချင်းစီသည်အခြေခံဝင်ငွေဖြင့်ပင်စိတ်အေးချမ်းသာစွာနေထိုင်စားတောက်နိုင်ခြင်းပင်ဖြစ်သည်လို့ပြောကြားခဲ့တာတွေ TASS နဲ့အင်တာဗျူးမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့၃နှစ်တာအတွင်းအာသွန်ခွန်ဆိုင်စ조사ခဲ့တဲ့အတွက်စီးပွားရေးနလန်းထူဦးမော့လာကြောင်းပြောကြားခဲ့ပါတယ်စစ်ကောင်းဆောင်ရဲ့ပြောကြားချက်တွေဟာအခြေအနေမှန်တွေလားမြေပြင်အခြေအနေတွေနဲ့အကန့်ညီပါရဲ့လားဒါမှမဟုတ်ယုံသားစကားတွေလားဆိုတာကတော့မြေပြင်ကပကတိအခြေအနေတွေစီးပွားရေးဆိုင်ရာကိန်းဂဏန်းတွေကမ္ဘာပံထုတ်ပြန်ချက်တွေမီဒီယာဖော်ပြချက်တွေပြည်သူလူထုနေစဉ်ကြုံတွေ့ဖြတ်တန်းနေရတဲ့လူမှုဘဝတွေနဲ့ချိန်ထိုးကြည့်ရင်ရှင်းလင်းစွာသိနိုင်မှာဖြစ်ပါတယ်ခမညာ
ပြည်လွှဲနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ခုတော့ ISP ရဲ့အလဲကိုရောက်လို့လာပါပြီဒီဘက်မှာတော့တရုတ်မြန်မာဆက်ဆံရေးလူကျော်လူမော်တွေရဲ့အမြင်လေ့လာချက်အပိုင်းလေးကိုကြားကြရမှာပါခမညာ
တရုတ်မြန်မာဆက်ဆံရေးအပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်း၅ပိုင်းခွဲပြီးငင်းကွင်းကျင်မှတ်စုအဖြစ် ISB မြန်မာကတင်ပြနေပါတယ်အခုတစ်ပတ်တင်ပြမယ့်အပိုင်းလေးမှာတရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်လွတ်လပ်စွာကုန်သွယ်မှုကိုအားပေးထားတဲ့စာချုပ်တစ်ခုဖြစ်တဲ့ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် RCEP ကိုမသိရှိသူများပါတယ် RCEP ဟာကုန်သွယ်ရေးကိုအဓိကထားတဲ့စာချုပ်ဖြစ်ပြီး2022ခုနှစ်မေလမှာတရုတ်နယ်မြန်မာအကြားစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူအားလုံးရဲ့66ရာခိုင်နှုန်းက RCEP ကိုမသိရှိကြပါဘူးဒီအချိန်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကအများဆုံးဖြစ်ပြီးတော့93ရာခိုင်နှုန်းထိရှိပါတယ်။တည်တယ်လို့ဖြေဆိုသူကတော့33ရာခိုင်နှုန်းရှိပါတယ်။တည်တယ်လို့ဖြေဆိုသူတွေထဲမှာစီးပွားရေးအသင်းအဖွဲ့တွေကအများဆုံးဖြစ်ပြီး67ရာခိုင်နှုန်းထိရှိပါတယ်။ RCEP ရဲ့အကျိုးသက်ရောက်မှုတွေအပေါ်ဘယ်လိုရှုမြင်ကြလဲဆိုတာကိုလည်းမေးမြန်းခဲ့ပါတယ်။ RCEP ဟာနှစ်နိုင်ငံကုန်သွယ်ရေးမြင့်တင်ဖို့အထောက်အကူဖြစ်နိုင်တယ်လို့43ရာခိုင်နှုန်းကရှုမြင်ကြပါတယ်အထောက်အကူမဖြစ်ဘူးလို့ယူဆသူက26ရာခိုင်နှုန်းရှိပါတယ်မြန်မာနိုင်ငံကိုအကျိုးရှိစေမယ်ဆိုတာကို46ရာခိုင်နှုန်းကတော့သဘောမတူကြပါဘူး RCEP အဖွဲ့ဝင်နိုင်ငံအားလုံးအတွက်အကျိုးရှိစေမယ်လို့တော့ဖြည့်ဆို့သူ38ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကနေမြန်မာကိုဖြတ်တန်းပြီးနိုင်ငံတကာနဲ့ကုန်လန်းရေလန်းချိတ်ဆက်မယ်အပြည်ပြည်ဆိုင်ရာကုန်တွင်ရေဆောင်ကုန်သွယ်ရေးစင်ကြံသည် ILSTC ကိုလည်းမသိသူများပါတယ် ILSTC ဟာတရုတ်နိုင်ငံရဲ့ပြည်내၈ခုနဲ့ချိတ်ဆက်သွားမယ်စင်ကြံစီမံကိန်းတစ်ဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူစုစုပေါင်းရဲ့68ရာခိုင်နှုန်းက ILSTC ကိုမသိရှိကြတာပါဒီအထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့89ရာခိုင်နှုန်းကမသိဘူးလို့ဖြေခဲ့တာဖြစ်ပြီးအများဆုံးဖြစ်ခဲ့တာပါ ILSTC ကိုသိတယ်လို့ဖြေတဲ့သူကတော့37ရာခိုင်နှုန်းရှိပါတယ်သိတယ်လို့ဖြေတဲ့သူတွေအထဲစီးပွားရေးအသင်းအဖွဲ့တွေကအများဆုံးဖြစ်ပြီး39ရာခိုင်နှုန်းရှိပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါအခုထုတ်လွှင့်နေတဲ့စီစဉ်တွေကို VUE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်အခုတော့အတူတူအမြင်တွေကိုနားထောင်ကြအောင်ပါဒီမှာပြည်မပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြကြားပေးထားပါတယ်
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကြမ်းမြင့်ဆိုတဲ့တော်ရရှင်ကစာတူတူလေးရေးလာပါတယ်မက်ဆန်ဂျာကလည်းစာရေးလာတာအမြဲတမ်းထောင်မြစ်တာရွှေရတုမကပါတဲ့ဟုတ်ကဲ့ပါရှင်ကျေးဇူးအထူးပါနော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေအခုတော့ဒီတလောမြန်မာပြည်သူတရက်လုံးရင်ပူစိတ်တော်ကအကြီးကျယ်ရောက်နေရတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးတော်ပါမယ်လူလူတရက်လုံးရင်ပူနေရဆိုတော့တော်ရရှင်နေတိလောက်ပြီးထင်ပါရဲ့နော်ဟုတ်ပါရဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေပဲဖြစ်မနေစစ်မှုတမ်းရမယ်ဆိုတဲ့ကိစ္စပါဒီမှာတော်ရရှင်တယောက်ကငရဲပြည်မှာပေးစာ sorry မြန်မာပြည်မှာပေးစာဆိုတော့မြန်မာပြည်ကိုငရဲပြည်နဲ့တင်စားပြီးရေးလာတဲ့စာကိုဖော်ပြပေးစင်ပါတယ
်ကျွန်တော်ကဘာမှသုံးစားလို့မရတော့တဲ့သရိုးမဟာသတိသူတို့မှာအောင်ပဒန်းမှာမင်္ဂလာပါ VOA လို့နှုတ်ခွန်းဆက်တာဘူးလဲအရင်ကုန်ခန်းနေပါပြီဘာလို့အာရင်ကုန်ခန်းနေလဲဆိုတော့ကုံစင်းတို့ကမိဘဂျေဇူးမြစ်မှုတောင်ထက်ကြီးမားနေလို့ပါစစ်မှုမထမ်းမနေရဆိုတဲ့ဥပဒေအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့သဘောထားကို VUE ကတဆင့်စစ်ကောင်စီကိုပြောပြပေးပါကျွန်တော်ကစစ်မှုလည်းထမ်းကျင်ပါတယ်စစ်တဲလည်းဝင်ကျင်ပါတယ်ဗိုလ်ချုပ်မှုကြီးယာရူးကိုတခါတည်းရမယ်ဆိုရင်ပေါ့လေဂျေဇူးတင်ပါတယ် VUE 1.2 1.3 အားလုံးကျမ်းမာနေကောင်းကြပါစေမြမပြည်ကြီးလည်းအမြန်ငြိမ်းချမ်းပါစေဗျာ
ပေးစုနဲ့ပြေးကြပါစေနော်ဟုတ်ကဲ့သရုံးမဟာသီရိသူဓမအောင်မတန်းရှင်ဘိုးချုပ်မှုကြီးရာတို့ရပြီဆိုရင်လဲစာရေးပြီးတော့ပြောပြပါအောင်လို့မှာချင်ပါရေနော်နောက်ထပ်သရရှင်ပခုတ်ကကိုမျိုးကတော့
စာမရေးဖြစ်တာလဲကြာပေါ့ကျွန်တော် VOE ကိုတော့အမြဲလိုလိုနားထောင်ဖြစ်နေပါတယ်အခုလဲအိတ်မပြောလို့မြန်မာနိုင်ငံရဲ့လက်တလောအလှုပ်ခတ်ဆုံးစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ဆိုတာကြီးအပေါ်ဘလို့မှလက်သင့်ခံနိုင်စရာမရှိတဲ့အတွက်ရင်ဖွင့်ရတဲ့သဘောပါဗျာအမောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရတယ်လို့အော် Myanmar ပြည်မှာလူဖြစ်ရတဲ့ဒုက္ခရဲ့အစင်းအဆုံးအကြောင်းတရားတွေကိုပြောလို့တော့ကုန်နိုင်ပွဲရမရှိတော့ပါဘူးဗျာ။ခုတော့လဲမျောလင့်ရှင်တန်ခြင်းမှာလွတ်လပ်မြတ်တဲ့ဘဝရဲ့အတိတ်ပဲရှိခြင်းတွေကသာအမြန်ဆုံးရရှိနိုင်ပါစေလို့ဆုတောင်းရင်း VOA Wine.da အားလုံးလည်းပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
။ပကောက်ခုကကိုမျိုးဖြစ်ပါတယ်။ဒီသရဆင်ကအမောင်မိတ်ဆုံးညတွေကိုဖျက်ဆီးနေရပါတယ်ဆိုလို့မမြဲတဲ့နေရာမှာသဘောတရားရရှင်တော့အမောင်ဆိုတာလည်းအမြဲတမ်းရေရှည်တည်တတ်မဲ့အရာမဟုတ်ပါဘူးနော်အမောင်လွင်တော့သေချာတာအမောင်လွင်ရင်ရောင်နီလာပြီးတော့အလင်းရမှာဖြစ်ပါတယ်နော်အဲ့ဒါတော့အရှင်တရားကတော့ကျေးဇူးပြုပြီးတော့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့စာရင်းနေကြတော့အရှင်စာရှိရှိတစောင်းရေးလာတာပါ
မပြောမပြီးမတီးမမီဆိုတဲ့သကပုံလဲရှိနေလို့သာတကယ်ကိုပြောကိုမပြောချင်ပါဘူး UN ဆိုတဲ့ကုလသမဂ္ဂကြီးပေါ့ဗျာအကြမ်းဖက်မြန်မာစစ်ကောင်စီက3နှစ်ကျော်နေစဉ်နေတိုင်းစစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပက်ပက်ဆက်ဆက်ရိုးရိုးမမာကျူးလွန်နေတာပါဗျာဗီဒီယိုမှတ်တမ်းတွေဂျိုဒူးဓာတ်ပုံတွေအခင်းဖြစ်ရာဒေသခံမျက်မြင်ထွက်ဆိုချက်တွေတက်တဲ့အချက်လဲအများကြီးလဲရှိနေတာပါဗျာအဲ့ဒီလိုအခြေအနေကိုတော့မှအာတူဘီလည်းအခုထိဝင်မလာပါဘူး။ကိုကတာဝန်မခံတာဝန်မယူလှစ်လျူရှုပြီးတာဝန်မဲ့လုပ်နေလို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပေးလာဆိုတော့လေအခုထိလွှဲမပေးသေးပါဘူး။အတော်လေးတော့ခက်နေပါပြီဗျာ။အဲ့ဒီလို UN ကတာဝန်မကျေလို့လေအကြမ်းဖက်မြန်မာစစ်တပ်က UN တကဗိတ်စီဝေးလုပ်နေတော့မှပဲ။ကယားပြည်ကဂရင်းနီကလေးစာတင်ချောင်းကိုဂျက်တိုက်လျင်နဲ့ဘုံကျဲတပ်ဖြတ်ပြလိုက်တာကြည့်ရင်အကြမ်းဖက်စစ်တပ်ကမင်းတို့ UN နဲ့နိုင်ငံတကာကိုငါတို့ကမထင်မဲ့မြင်စော်ကားမော်ကပြုတ်လိုက်တဲ့ပုံစံပဲလိဗျာ UN အစည်းအဝေးတိုင်းမှာမြန်မာပြည်သူတွေခံစားနေရတဲ့စစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်ခံရမှုကျူးလွန်နေတဲ့လက်တွေ့မြေပြင်အခြေအနေမှန်တွေတင်ပြတောင်းဆိုနေတဲ့ဦးကျော်မိုးထွန်းတို့ Tom Andrew တို့ကိုလည်းနည်းနည်းလေးတော့သနာကြပါဦးဗျာအခုပိုဆိုးလာတာကစစ်မှုထမ်းဥပဒေဆိုပြီးလူငယ်တွေအကုန်လုံးတတဲဆွဲသွင်းပြီးတော့အလုံးရင်နဲ့ပြည်သူအချင်းချင်းလူသက်ပွဲကြီးကျင်းပဖို့စိုင်းမြင်လာပြန်ပါပြီ။ပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိပါဘူး။ပြည်သူအချင်းချင်းနားလည်ပါရိုက်အုပ်စုဖွဲ့လူသက်ခိုင်းနေတာပါဗျာ။နိုင်ငံတကာတို့ UN တို့ကအာတူဘီဝင်ဖို့ကတော့အချိန်သင့်နေပြီလို့ပြောရမှာထက်တော့နောက်ကျနေပါပြီ။နိုင်ငံတကာနဲ့ UN ကြီးတို့ဘက်ကလူလူချင်းကိုချင်းစာကြပါဦးဗျာ။မြန်မာပြည်သူတွေရဲ့အသက်တွေကိုတန်ဖိုးထားတယ်ဆိုရင်အာတူဘီကိုအမြန်လှုပ်ပေးပါICC နိုင်ငံကရာဇဝတ်ခုံရုံးကနေအကြမ်းဖက်စစ်ကောင်းဆောင်တွေကိုအ мян ဆုံးတရားစွဲဖမ်းဆီးပေးကြတော့ပါလားဗျာလက်ပိုက်ကြည့်မနေပါနဲ့လို့တောင်းပန်ပါတယ်ဗျာ VOA ရေးကျေးဇူးတင်ပါတယ်ကုလကြီးကြောင်းအောင်ပြောပေးပါဦ
းဟုတ်ကဲ့ဒီတော်ရရှင်ပြောလို့မျိုးစစ်မှုရဥရေဆိုပြီးတော့လူငယ်တွေအကုန်လုံးတက်သေးဆွဲထည့်ပြီးတော့အလုံးရင်းနဲ့ပြည်သူချင်းချင်းလူသက်ပွဲကြီးကျင်းပကိုဆိုင်းပြင်းနေပါပြီဒီမှာပြည်ပကျူးကျော်ရန်တိုက်ဆရာလည်းမရှိဘူးဗျာတဲ့သူရေးသွားတာဟုတ်ပါရဲ့နော်နိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ပြည်ပကျူးကျော်ရန်တိုက်စီရမရှိဘူးဆိုတာမှန်ပါလေကမ္ဘာမှာကနိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ဥရင်းနဲ့နိုင်ငံတွေရှိတယ်ဆိုပေမဲ့လည်းအဲ့ဒီနိုင်ငံတွေကဒီသောရရှင်ပြောသလိုမျိုးပြည်ပရန်ရှိရှိဒါမှမဟုတ်ရင်လည်းပင်မစစ်တဲ့အရာကိုရှော့ချထားနိုင်အောင်လို့စစ်မှုထမ်းတဲ့စစ်သားတွေအားကိုယူပြီးတော့စစ်အင်အားဖြည့်တင်းတဲ့နိုင်ငံမျိုးတွေအလဲကျစစ်မှုထမ်းခိုင်းတာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာတော့အခုခေတ်အချိန်ကာလမျိုးမှာစစ်မှုထမ်းခိုင်းတာကပြည်ရင်းစီရေးပဋိပက္ခမှာအသုံးပြုမှာကျင်းနေတယ်လို့စောင့်ကြည့်အခဲချက်တွေဝေဖန်သုံးသပ်နေတာဖြစ်ပါတယ်သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းအဆက်အသွယ်မရလို့ပါဆိုတော့သရရှင်တယောက်စာရေးလာတာကိုဖော်ပြပေးချင်ပါတယ်
မင်္ဂလာပါ VOA ကျွန်တော်တို့ချင်းပြည်နယ်ပလတ်ဝါမြို့မှာဖုန်းလိုင်းပိတ်နေတာတလားရှိပါပြီဇန်နဝါရီလ9ရက်ကနေဖုန်းလိုင်းပိတ်နေတာလေအဆက်အသွယ်လည်းမရလို့စိတ်ပူနေရတာညညဆိုအိတ်လို့မပြောဘူးဗျမိသားစုအတွက်စိတ်ပူပါနေတာလိုင်းပေါ်မှာကစကားစစခန်းအေးအေးသိမ့်ပိုက်တာကြားတယ်ဖုန်းလိုင်းကတော့မဖွင့်သေးဘူးကျွန်တော်မိမနဲ့တမီးနှစ်ယောက်အတွက်စိတ်ပူလို့ VOA ကနေတဆင့်အေးအေးခေါင်းဆောင်တွေကိုဖုန်းလိုင်းဖွင့်ပေးပါလို့တောင်းဆိုချင်ပါတယ်ကျေးဇူးတင်ပါတယ် VOA
ဒီတော့ရှင်ကတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကရေးလာတဲ့စာဖြစ်တဲ့အတွက်ကြောင့်မလို့အခုစာဖော်ပြပေးတဲ့အချိန်မှာတော့ ချိန်တွေကပြောင်းလဲကောင်းပြောင်းလဲနိုင်ပါရဲ့เนาะဒါမဲ့အခုလိုမျိုးစည်ရေးပြည်ပခါဖြစ်ပြီးဆိုရင်ဂျာရဲကပြည်သူတွေအထိနာရတာမလို့အဝေးရောက်မိသားစုတွေလည်းအခုလိုမျိုးပူပန်နေကြရတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်သရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးရောက်ရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ရေးသားပေးပို့လာတဲ့ Viewy မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို Viewy မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို View ရဲ့ Internet ဆာမျက်နှာနဲ့ဖုန်းပေါ်က View ရဲ့ App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View ရဲ့ App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ View ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ပိစာတွေကိုမဲတန်တာကျော်ပြန်ချပေးခဲ့တာပါအခုဆက်ပြီးကမ္ဘာတစ်လွှားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်းတစ်ခုမှာကလေးဆူမုံအငိုးပြိုင်ပွဲတစ်ခုချစ်ပခဲ့ပါတယ်ပြည်ထောင်ငါကကောင်းလေးတယောက်ဟာဇီယောနဲ့တူအောင်အော်နိုင်တဲ့အတွက်ဥရောပစင်ရောအတန်တုပြိုင်ပွဲမှာအနိုင်ရသွားခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုကျင်းချမ်းနဲ့မတ်မြတ်သစင်အောင်တို့ကတင်ဆက်ပေးထားပါတယ်
ဗြိတိန်နိုင်ငံဒက်ဘီရှိုင်းကအသက်6နှစ်အရွယ်ကောင်းလေးတယောက်ဟာဇင်ယွန်နဲ့တူအောင်အွန်လိုင်းနဲ့တွေ့ဥရောပဇင်ယွန်အတန်တူပြိုင်ပွဲမှာအနိုင်ရသွားပါတယ်။ဇင်ယွန်ဝတ်စုံဝတ်ဆင်ထားတဲ့ဒီကူပါဝေါ်လီစ်လို့ခေါ်တဲ့ကောင်းလေးဟာသူ့ကိုယ်သူဇင်ယွန်ကြိုက်ခံရတဲ့အတွက်ဇင်ယွန်ကောင်းလေးဖြစ်သွားပြီဆိုပြီးပင့်ကူလူသားဇလန်းခွဲဒီမှာပင့်ကူကြိုက်ခံရတဲ့အတွက်ပင့်ကူလူသားဖြစ်သွားတဲ့ဇက်ကောင်နဲ့ဟာတာအဖြစ်နှိုင်းရှင်ခဲ့ပါတယ်။ဘယ်ဂျီယမ်နိုင်ငံမှာကျင်းပခဲ့တဲ့ဥရောပဇင်ယွန်အတန်တုပြိုင်ပွဲမှာသူ့အတန်တုပညာနဲ့သူ့ရဲ့ဇင်ယွန်ရီအပေါ်မှာစိတ်ဝင်စားမှုကိုဒိုင်းလူကြီးတွေကတအံ့တော်ဖြစ်ခဲ့ရပါတယ်။နောက်နှစ်တွေမှာလည်းသူ့ရဲ့ချန်ပီယံပွဲကိုကာကွယ်ဖို့တွားရောက်ပြီးတော့ရှင်ပြိုင်ဦးမှာပါ။ပြိုင်ပွဲအတွင်းမှာတော့တခြားရှင်ပြိုင်ဘက်တွေရဲ့ဇင်ယွန်အော်ဒန်တွေဟာခမ်းမကြီးတွင်ပရိသတ်တွေအတွက်ဖျော်ဖြေစရာဖြစ်ခဲ့ပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်းတစ်ခုမှာကလေးဆူမိုအငိုးပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။တိုကျိုမြို့ကဆန်ဆိုဂျီဖျားကြောင်းမှာကျင်းပတဲ့ဒီဆူမိုပြိုင်ပွဲကိုနာကီဆူမိုပွဲလို့ခေါ်ပြီးတော့နီဟွန်တက္ကသိုလ်ကဆူမိုနှပန်းသမားတွေကကလေးငယ်တွေကိုမျက်နှာချင်းဆိုင်ချီထားပြီးဘယ်ကလေးကအရင်ငိုမလဲဆိုတာကိုမြေခွေးနဲ့တရေပုံစံဝတ်ဆင်ထားတဲ့သူတွေက၆လှမ်းရတာပါ။အရင်ငိုတဲ့ကလေးကအနိုင်ရတာပါ။ဂျပန်ရိုးရာပုံမြင်တွေကယုံကြည်မှုအရငိုတဲ့ကလေးဟာမကောင်းဆိုးဝါးတွေကိုမောင်းထုတ်နိုင်ပြီးတော့အတန်ကျဲကျဲငိုနိုင်တဲ့ကလေးကကြီးလာရင်ကျန်းမာတန်ဆွမ်းမယ်လို့လည်းယုံကြည်ကြတာပါအခုလိုကလေးဆူမိုအငိုးပြိုင်ပွဲကိုဒီဖျားเจ้าမှာ1992ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကလေးတွေကျန်းမာတန်ဆွမ်းစေဖို့ပြုလုပ်ကြတာပါဒီနှစ်မှာတော့ကလေးပေါင်း100လောက်ပါဝင်ဆင်နွှဲခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့ရဲ့မြို့တော်အစိုးရရုံးနံပါတ်1အဆောက်အုံကြီးမှာမီတာ100ရှည်တဲ့ဂေါ်ဇီလာပုံကြီးကိုပရိုဂျက်တာနဲ့ထိုးပြီးတော့ပြီးခဲ့တဲ့ပတ်ကပြသခဲ့ပါတယ်။
Dini ha segurega panti thare Godzilla ji ye ane 80 myat win ni phit par. Pya ta re video re ma radio 30 jwa Godzilla ji ya yin myan de zin ne tai khai ni pi lo Tokyo myo wa tai twi go phyet si ni le poun pya tha par. Di Godzilla ji go Tokyo myo Shinjuku yakwe ye kaba le khi twa tan taman a phit le tat mat tha pi lo နိုင်ငံညာသားခီးသွွားဧည့်သည်တွေနဲ့ညဘက်စီကားအောင်ဆွဲဆောင်မှုတစ်ခုအနေနဲ့လည်းဖန်တီးထားပါတယ်။ဒီဂေါ်ဇီလာကြီးဗီဒီယိုကိုဂျပန်နိုင်ငံရဲ့အားလက်ရည်နဲ့ပေးရတွေမှာတနည်းကို၃ချိန်ပြသထားမှာဖြစ်ပြီးမေလ6ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင
်။ချီလီနိုင်ငံကကုမ္ပဏီတစ်ခုကတော့ပင်လယ်လိပ်သားနဲ့ချက်ထားတဲ့ခင်းညိုအတိုင်းအရသာရှိတဲ့လိပ်သားစွတ်ပြုတ်ကိုAI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးလိုက်ပါတယ်။ဒါပေမဲ့လည်းဟင်းညိုပုဂံထဲမှာရှားပါပင်လယ်လိပ်တွေရဲ့အသားကတော့လုံးဝမပါဝင်ပါဘူး။အသီးအနှံတွေကိုပဲသုံးပြီး AI ဉာဏ်ရည်တုနည်းပညာနဲ့အသားတုတွေကိုဖန်တီးပြီးတကယ်အရသာတိုင်းရအောင်ချက်ပြုတ်ပေးထားတာပါ။ချီလီနိုင်ငံဆန်ဒီယေဂိုမြို့တော် North Go ဓာတ်ခွဲကန်းကုမ္ပဏီကအပင်ထွက်ပစ္စည်းမျိုးစုံကိုသုံးပြီးအခုလိုဟင်းထဲမှာရှားပါမျိုးတုံးတော့မဲ့တိရစ္ဆာန်တွေရဲ့အသားမျိုးစုံကိုရအောင်နေပေါင်းများစွာကြိုးစားတီထွင်ခဲ့တာပါဟမ်ဘာဂါအသားညက်ပါမုတ်နွားနို့မယိုနီဆော့နဲ့ရေခဲမုတ်လိုအစားအစာတွေကိုပါ AI နည်းပညာနဲ့မူလအရသာအတိုင်းရအောင်အပင်တွေကရတဲ့ပစ္စည်းတွေနဲ့ဖန်တီးထားတာပါတလေးဆန်တွေစီကရတဲ့အသားအရသာအတိုင်းသေးငယ်လှတဲ့မော်လီကျူးအဆင့်အထိတူအောင်ဖန်တီးထားတယ်လို့လည်းကုမ္ပဏီကပြောပါတယ်လောလောဆယ်မှာတော့လိပ်သားနဲ့ဖန်တီးထားတဲ့ဟင်းညိုကရောင်းဖို့မဟုတ်ပါဘူးနောက်ပိုင်းမှာတော့လက်တင်အမေရိကတိုက်မှာအပင်ကထွက်တဲ့ပစ္စည်းတွေကိုသုံးတဲ့ AI နည်းပညာနဲ့အစားအစာတွေကိုဖြန့်ဝေဖို့စီစဉ်ထားတယ်လို့ဒီထွင်သူတွေကပြောပါတယ်။နိုင်ငံတော်တော်များများမှာတော့ပင်လယ်လိပ်တွေကိုတတ်ဖြတ်တာကိုတားမြစ်ထားပြီးတော့ဒီပင်လယ်လိပ်တွေဟာကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးသမဂ္ဂရဲ့မျိုးတုံးပြောက်ွယ်ဖို့ချိန်ချောက်ခံနေရတဲ့အနီရောင်စင်းထဲမှာပါပါတယ်ခင်ဗျာ
။ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအရွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ April လမှာ Greece အဆိုရက၉ချိန်မြောက်ပင်လယ်သမုဒ္ဒရာညီလာခံကိုကျင်းပပါတယ်။ဒီညီလာခံဟာကျွမ်းကျင်သူတွေနိုင်ငံပေါင်းစုံကကိုယ်စားလှယ်တွေစုဝေးပြီးကမ္ဘာပင်လယ်သမုဒ္ဒရာကိုကာကွယ်ဖို့ကြိုးပမ်းတဲ့နိုင်ငံတကာလှုပ်ရှားမှုဖြစ်ပါတယ်။ဒီညီလာခံကနေပင်လယ်သမုဒ္ဒရာတွေညှဉ်းနှံလာတာကိုကာကွယ်ဖို့တရားမဝင်ငါးဖမ်းတာတွေကိုကာကွယ်ဖို့ပင်လယ်ပြင်ထိန်းသိမ်းစောက်ရှောက်ရေးနယ်မြေတွေတိုးပြီးတတ်မှတ်နိုင်ဖို့စရတဲ့အပါအဝင်ပင်လယ်သမုဒ္ဒရာထိန်းသိမ်းစောက်ရှောက်ရေးဆိုင်ရာရေရှည်တည်တတ်မဲ့နီလန်းတွေကိုတိုးမြင့်သွားဖို့ဖြစ်ပါတယ်။ဒီနှစ်ဆောင်ပုဒ်ကိုတော့အစွမ်းရှိတဲ့ပင်လယ်သမုဒ္ဒရာလို့ပေးထားပါတယ်။ပင်လယ်သမုဒ္ဒရာတွေရေရှည်တည်တတ်အသုံးပြုနိုင်ဖို့အဓိကထားလှုပ်ဆောင်ပါတယ်။ဒီအရေးပါတဲ့သဘာဝအရင်းအမြစ်ကိုဘယ်လိုလှုပ်ဆောင်ရမလဲဆိုတာကိုအဓိကထားပါတယ်လို့အတ္တလန္တစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာအမေရိကန်တန်အမတ်ကြီးဂျက်စီလက်ပန်းကပြောပါတယ်။အတ္တလန္တစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့မှာအတ္တလန္တစ်သမုဒ္ဒရာကမ်းခြေတလျှောက်ကနိုင်ငံပေါင်း39နိုင်ငံပါဝင်ပြီးဥရောပ၊အာဖရိကနဲ့အမေရိကတိုက်ကနိုင်ငံတွေဖြစ်ပါတယ်။ဒီနိုင်ငံတွေပူးပေါင်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ဖို့အတ္တလန္တစ်သမုဒ္ဒရာမှာကြုံတွေ့နေရတဲ့ပြဿနာတွေကိုစုပေါင်းဖြေရှင်းသွားဖို့ဖြစ်ပါတယ်။မကြသေးမီကမှအတ္တလန္တစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားကိုအလွတ်သဘောစစ်တမ်းကောက်ယူခဲ့ရမှာပင်လယ်သမုဒ္ဒရာတွေကိုအခြေခံတဲ့ Blue Economic Growth အပြာရောင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကိုအရေးကြီးဆုံးဦးစားပေးအစီအစဉ်တစ်ခုအဖြစ်မြင်ကြပါတယ်။အပြာရောင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုတာကတော့ပင်လယ်ပြင်သမုဒ္ဒရာတွေရဲ့အရင်းအမြစ်တွေကိုရေရှည်သုံးစွဲနိုင်အောင်စီမံပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အသက်မွေးဝမ်းကြောင်းပြုနိုင်ဖို့ပင်လယ်သမုဒ္ဒရာတွေရဲ့ဂေဟစနစ်ကိုထိန်းသိမ်းစောင့်ရှောက်ဖို့စတာတွေပါဝင်တဲ့အစီအစဉ်ဖြစ်ပါတယ်။တန်အမတ်ကြီးဂျက်စီလက်ပင်ကအခုလိုပြောပါတယ်
။ And so we've really begun a process of exchanging experience.
အခုဆိုရင်ကျမတို့ဟာအတွေ့အကြုံတွေဗဟုသုတတွေနိလန်းတွေဖရေတာကိုစပြီးလုပ်နေကြပါပြီ။
ဘယ်သူတွေကဘာတွေလုပ်နေလဲဘယ်လိုလုပ်နေလဲဒါတွေကိုဖက်လဲပါတယ်အတ္တလန်တစ်ဒေတာတစ်ခုလုံးနဲ့ပတ်သက်ပြီးအတ္တလန်တစ်ပူပေါင်းဆောင်ရွက်အဖွဲ့ကိုအသုံးပြုပြီးဘယ်လိုပူပေါင်းဖလှယ်သွားနိုင်မလဲဆိုတာတွေကိုလှုပ်ဆောင်နေတာပ
ါဒီနေရာမှာပင်လယ်သမုဒ္ဒရာဆိုင်ရာအစီအစဉ်တွေပါလာပါတယ
် So we think about which parts of the ocean are appropriate
for ဒါကြောင့်ဒီသမုဒ္ဒရာကြီးရဲ့ဘယ်အပိုင်းကစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်တင့်တော်မလဲဆိုတာကိုကျမတို့ကတွက်ချက်စဉ်းစားပါတယ်သမုဒ္ဒရာကြီးရဲ့ဘယ်ပိုင်းကရေရှည်တိတက်တဲ့ငါးဖန့်လုပ်ငန်းတွေအတွက်တင့်တော်မယ်ဘယ်ပိုင်းကကန့်လွန်ပြန့်ပြည့်မြဲဆွင့်ရအတွက်တင့်တော်မယ်ဘယ်ပိုင်းကခီးသွွားလုပ်ငန်းတွေအားကစားအတွက်တင့်တော်မယ်သမုဒ္ဒရာရဲ့ဘယ်ပိုင်းကတော့ဇီဝမျိုးကွဲတွေကိုကာကွယ်စောင့်ရှောက်ဖို့လိုမယ်နောက်ဘယ်ပိုင်းတွေကိုကာကွယ်ထိန်းသိမ်းမယ်ဆိုတာတွေကိုတွက်ချက်စဉ်းစားပါတယ
်နိုင်ငံတိုင်းကတော့သူနည်းသူဟန်နဲ့လှုပ်ကြတာပါကိုယ်ပိုင်အတွေ့အကြုံကိုယ်ပိုင်ဗဟုသုတတွေကိုယ်ပိုင်တန်ဖိုးတွေအရာလောက်ကြတာပါပဲဒါပေမဲ့သိပ္ပံဆိုင်ရာစီမင်းတွေကတော့အလုံးဆက်ဆက်နေကြတာပါပဲလို့တန်မတ်ကြီးလက်ပင်းကပြောဆိုပါတယ
် They want to use the best science and the best data they also want to include
သူတို့ဟာအကောင်းဆုံးသိပ္ပံနည်းပညာတွေနဲ့အချက်လက်တွေကိုအသုံးပြုချင်ကြပါတယ်ဒီအရေးပါတဲ့သဘောဝအရင်းမြစ်တွေကိုဘလို့နီးလန်းတွေနဲ့အကောင်းဆုံးအသုံးချမလဲဆိုတာကိုစဉ်းစားတဲ့နေရာမှာတောင်ရှိသူအားလုံးကိုသူတို့ကပါစေချင်တာပါရရလူမှုအတိုင်းဝိုင်းကအစဆက်မှုလုပ်ငန်းရှင်တွေအစုံအကုန်လုံးကိုပါစေချင်ပါတယ်ဒါကြောင့်အတွေ့အကြုံတွေကိုဖလှယ်နိုင်ကြပါတယ်အောင်မြင်မှုတွေဒါမှမဟုတ်ကြာရှုံးမှုတွေဤပညာတွေစတာတွေကိုဖလှယ်နိုင်ကြပါတယ
်ဒီအရေးပါလာတဲ့သမုဒ္ဒရာကြီးကိုအားလုံးအတူတကွပိုင်ဆိုင်ကြပါတယ်ဒါကြောင့်သမုဒ္ဒရာကြီးကိုအသုံးပြုဖို့တာဝန်ရှိပါတယ်လို့အကြီးတန်းညှိနှိုင်းဆောင်ရွက်ရေးမှူးကျစီလက်ပင်ကပြောပါတယ်ရေရှည်ခံမဲ့နီလန်းနေနဲ့အသုံးပြုဖို့လိုသလိုရေရှည်ခံမဲ့လက်တွေ့ကျင့်သုံးမှုတွေလိုအပ်ပါတယ်ဒါအပြင်အတွေ့အကြုံဘူသူတာတွေဖလှယ်ဖို့လည်းတာဝန်ရှိပါတယ်ဒါတွေဟာအတူပူးပေါင်းလှုပ်ဆောင်တဲ့မဟာမိတ်တွေကျင့်သုံးလှုပ်ဆောင်ရမှာတွေဖြစ်ပါတယ်
အမေရိကန်ဆူ
တနင်္လာနေ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီနေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကတော့တော်လောက်ပါပဲခင်ဗျာခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်အစ်ရွေးရဲ့တနင်္လာနေ့လေးချောင်းတိုက်ခိုက်မှုကြောင့်ရဖာပြိုတဲကအိမ်တလုံးထိမှန်ခဲ့ရမှာလူ6ဦးသေဆုံးခဲ့ပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဂါဇာတိဒါတဲကပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်အစ်ရွေးတဲ့ဂါဇာတိဒါကျားကကရမ်ရှလမ်အရက်ကိုတိုက်ခိုက်ခဲ့တာသူတို့လက်ချက်ဖြစ်ကြောင်းဟာမတ်စ်လက်အောက်ခံလက်နက်ကိုင်တပ်ဖွဲ့တစ်ခုကကြီးညာလိုက်ပြီးနိုင်ပိုင်းအတွက်မှာပဲအစ်ရွေးကခုလိုတိုက်ခိုက်ခဲ့တာပါအစ်ရွေးစစ်စခန်းကိုရော့ကက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဟာမတ်စ်လက်အောက်ခံအဖွဲ့ကပြောပါပြန်ဘယ်ကနေပစ်ခတ်ခဲ့တယ်ဆိုတော့ကတော့မပြောပါဘူးအစ်ရွေးနိုင်ငံတဲကကတားနိုင်ငံပိုင်အယ်ဂျဇီးရာရုပ်သံကန်းကိုအစ္စရေးရတပ်ဖွဲ့ကတရင်းလွင်နေမှာဝင်ရောက်စီးနင်းခဲ့ပါတယ်။သူနယ်မြေတဲကအယ်ဂျဇီးရာရုပ်သံကိုပိတ်ပစ်ဖို့အစ္စရေးတာဝန်ရှိသူတွေဆုတ်ဖြတ်လိုက်ပြီးမှာပဲအခုလိုဝင်ရောက်စီးနင်းလိုက်တာပါလို့အစ္စရေးတာဝန်ရှိသူတွေအယ်ဂျဇီးရာတရင်းရင်းမြစ်တွေကရိုက်တာတရင်းကိုပြောပါတယ်။ဂါဇာဒေသမှာစစ်ဖြစ်နေတဲ့မြက်ကာလပတ်လုံးအစ္စရေးမြေပေါ်မှာကတားရုပ်သံကိုရရှိနေတာဟာနိုင်ငံတော်လုံခြုံရေးကိုချိတ်ချောက်အောင်ရောက်တဲ့အတွက်ပိတ်ပစ်ဖို့အစိုးရဘက်ကတညီတညွတ်ထက်အတည်ပြုခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်တပ်ရာရှိကြည့်ပြန်နိုင်ငံတော်ခီးစင်နဲ့ပြည်သက်နိုင်ငံကိုတင်းငွေနေမှာရောက်ရှိပါတယ်ပြည်သက်တပ်ရာအီမန်နျူအယ်မက်ခရွန်နဲ့ယူကရိန်းရေးကနေကုန်သွယ်ရေးကိစ္စရတွေအထိဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်တရုတ်နဲ့ပြည်သက်နိုင်ငံတို့ကြားသံတမန်ဆက်ဆံရေးအနည်း60ပြည့်အထိမ်းအမှတ်နဲ့ပြည်သက်နိုင်ငံကိုရောက်ရှိလာတဲ့တရုတ်တပ်ရာရှိဟာဆာဗီးယားနဲ့ဟာကီရီနိုင်ငံတို့ကိုလည်းတွားရောက်မှာပါဒါဟာ2019ခုနှစ်နောက်ပိုင်းတရုတ်တပ်ရာရဲ့ပထမဦးဆုံးယူရိုပါခီးစင်လည်းဖြစ်ပါတယ်2023ကိုနေအေဘီလာကတရုတ်နိုင်ငံကိုပြင်သစ်တပ်ပရသွားအောင်ခဲ့ပြီးတဲ့နောက်တရုတ်တပ်ပရရှိကလည်းဥရောပရဲ့အဓိကအင်အားကြီးနိုင်ငံဖြစ်ပြင်သစ်နိုင်ငံကိုရွေးချယ်ခဲ့တာဖြစ်ပါတယ်။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ရွေရုပ်တန်ရဲ့မနေ့ပိုင်းစီစဉ်ကတော့ဒီနေ့တနင်္လာနေ့မနေ့စီစဉ်ရဲ့ထုတ်လွှင့်မှုကရဲမော်မှာအခုစီစဉ်ကိုရေဒီယိုကလည်းလိုက်ထုတ်မီတာ24 40နဲ့51လိုက်လက်မီတာ190ပြင် VO ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးရန်ကြီးအကင်းကျမ်းမာကြပါစေ။ VOA ကိုနားထောင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်တမောင်သားမှ